ဒီနေ့ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားပါတီတွေတွဲဆောင်ဆွေးနွေးကြတယ်လို့သိရပါတယ်ရှင်။ဘယ်ကြောင့်ရရမြန်တွဲဆောင်ဆွေးနွေးတယ်ဆိုတာသိပြရစေရှင်
။2008ဖြစ်ပြီးတော့ပြင်ရေးရစနစ်ကိုမြန်မာနိုင်ငံမှာရေကောက်ဖွဲ့စနစ်တွေအဖြစ်တင်ဆောင်တဲ့မတင်ဆိုတာကိုဆွေးနွေးပါတယ်။လေးဝန်ဆိုင်ဆွေးနွေးရေးနဲ့ပတ်သက်လို့လည်းဆွေးနွေးကြပါတယ်။နောက်တစ်ခုကပြည်ထောင်စုရေကောက်ဖွဲ့ကော်မရှင်ကပြန်ပြန်ပေါ့ပြင်ဆင်နေတဲ့ရေကောက်ဖွဲ့ဆိုင်ရာနေဥပဒေလက်ညှိုးချက်တွေကိုဆွေးနွေးကြပါတယ
်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးတော့ဘလို့အကြောင်းအရာတွေကိုအဓိကထားပြီးဆွေးနွေးခဲ့ပါတယ်လဲရှင်
။အဓိကကတော့မြန်မာနိုင်ငံမှာဒီစဲဥပဒေဖြစ်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကဒီမိုကရေစီနဲ့လည်းမဆန့်ညီဘူး။လက်ရှိအခြေအနေမှာတမတော်ကိုအဓိကထားပြီးတော့ရေးဆွဲထားတဲ့ဖွဲ့စည်းပုံဖြစ်တဲ့နောက်တစ်ချက်ကပြည်ထောင်စုရေကောက်ပြည်ထောင်စုရေကောက်ပေါ်ဆောင်ဖို့ဆိုရင်တိုင်းရင်းသားများနဲ့စာအစာစာဖြစ်ပြီးတော့ဖွဲ့စည်းပြည်ထောင်စုတူထောင်ဖို့လိုတယ်အဲ့တော့ဖွဲ့စည်းပုံကလည်းဖွဲ့စည်းအခြေခံနဲ့ရေးဆွဲတဲ့ဖွဲ့စည်းပုံဖြစ်ဖို့လိုတယ်ဒါကြောင့်2008ဖွဲ့စည်းပုံကိုပြင်ဖို့အတွက်ဆွေးနွေးပြီးသဘောတူကြပါတယ
်ပြည်အစနစ်နဲ့ပတ်သက်ပြီးတော့ရောဘလိုမျိုးတွေဆွေးနွေးခဲ့ပါသလဲရှင်
ပြည်အစနစ်နဲ့ပတ်သက်လို့အမျိုးသားလွှတ်တော်မှာလည်းဆွေးနွေးဆုံးဖြတ်ထားတာတွေလည်းတွေ့ရတယ်ဘလိုပဲဖြစ်ဖြစ်တကယ်တော့နိုင်ငံကကြောင်းလဲလို့ဖို့ကြိုးပမ်းနေဆိုတာကရေကောက်ဖွဲ့ရှင်နေဟောင်းကရှင်နေစစ်ကိုကြောင်းဖို့မလိုပါဘူးတကယ်ကြောင်းလာမှာကကန္နာရှင်ရှင်နေခံနဲ့ဒီမိုကရေစီရှင်နေကိုကြောင်းဖို့တိုင်းရင်းသားများနဲ့စဟစာရဖြစ်ပြီးတော့ဒီဖြစ်စေရဖို့ဒီဖြစ်ရင်းညာရေးပေါ်ဆောင်ဖို့ဖွဲ့ရတီကောင်စုတူဆောင်ဖို့ကလည်းအထူးကဖြစ်တယ်ဒါအတွက်ဒါတွေကိုကြိုးစားဖို့လိုတယ်အဲ့တော့ရှင်နေပေါင်းနဲ့ရေကောက်ဖွဲ့ပေါင်းရင်လည်းပဲမှမပြဿနာမရှိဘူးအဲ့တော့ရှင်နေဒီဖြစ်တဲ့တရားစနစ်ကိုကျင်းသုံးရှင်းအားဖြင့်တိုင်းပြည်အတွက်တိုင်းရင်းသားပြည်သူတွေအတွက်အားမအကျိုးများနိုင်တယ်မရှိဘူးတိုင်းရင်းသားပါတီများတိုင်းရင်းသားဖွဲ့စည်းများအနေနဲ့အကျိုးရုပ်စရာပဲရှိတယ်ဒါကြောင့်တရားစနစ်ကိုကျောင်းလဲကျင်းသုံးဖို့မလိုဘူးလို့အားလုံးဝိုင်းဝန်းဆွေးနွေးပြီးဆုံးဖြတ်ကြတာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်မှုပြင်ဆင်နေတယ်ရွေးကောက်ပွဲဆိုင်ရာဤဥပဒေနဲ့ပတ်သက်ပြီးတော့ဘလို့တွေဆက်လက်ဆွေးနွေးခဲ့ပါသလဲရှင်
အတိအကျတော့တပိုက်စီတပိုက်ပြေကိုဆွေးနွေးတာထက်ချုံငုံပြီးတော့သုံးသပ်မယ်ဆိုရင်ဒီရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ဥပဒေကအတိအကျကတော့ဒီမိုကရေစီပြီးတော့နိုင်ငံရေးပါတီများရဲ့လုပ်ပိုင်ခွင့်တွေကိုခံကြံနောက်ချက်တဲ့အပိုက်တွေများစွာနောက်ပြီးတော့ပြရတယ်။ဒါအပြင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲစနစ်အတွက်လည်းပဲဒါဟာမလိုလားတဲ့ချက်တွေပါနေတယ်။ဥပမာနိုင်ငံရေးပါတီများအနေနဲ့ရွေးကောက်ပွဲဝင်တဲ့အခါအဲ့ဒီမဲ့ဆန္ဒနယ်မှာလွတ်တော်ကိုယ်စားလှယ်နဲ့ဥပဒေကိုယ်စားလှယ်ပဲစီရင်ဖို့ပြောခွင့်ရှိမယ်။ယနေ့လူတွေကောက်ပြောမယ်ဆိုရင်ထောက်လာတင်ရမယ်ဆိုတဲ့အမျိုး။နောက်ရွေးကောက်ပွဲစီရင်ရေးကာလကိုရပ်ပေါင်းဆုံးချက်နဲ့ပေးတဲ့ဒေသတွေဒါတိုင်းနဲ့ပြည်နယ်တွေမှာဆိုရင်ရပ်ပေါင်းဆုံးချက်နဲ့ဘလို့မှမဖြစ်နိုင်တဲ့ဒေသတွေအဲ့ဒီမှာအများကြီးပါပဲပြောစရာတွေကဒါကြောင့်ဒါကိုပြင်ဖို့ဆုံးဖြတ်ပြီးတော့ဒီအချက်လေးလေးချက်ပေါ်မှာသဘောတူဆွေးနွေးချက်တွေကိုထုတ်ပြန်ဖို့ရှိပါတယ
်။ဒေါအောင်ဆန်းစုကြည်အနေနဲ့ပေါ့နော်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ဘလို့တွေဆက်လုပ်သွားမယ်လို့ရောပြောသွားပါသလဲရှင်
။ဒီကကတော့အခုပြည်သူတွေရဲ့ဌာနကဒိမောင်းများစွာလက်မတော်ဌာနတော်ပေါ်လာတာရှိတယ်။အဲ့တော့ပြည်သူဌာနကပြည်တော်ဌာနဆိုတော့ပြည်သူတွေရဲ့သဘောထားဌာနကိုဘယ်လိုပြည်တော်ကဆောင်ရွက်မလဲဆိုတာတွေကိုဆွေးနွေးပါတယ်။ဒီကောင်တွေကတိုက်တာပြည်တော်ပြည်တော်ကအလေးနဲ့ကားလိုက်မယ်ဆိုတာလည်းဆွေးနွေးပါတယ်
။အခုလိုဖြစ်ကြပေးတဲ့အတွက်ဦးအေးတောင်ကိုကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ